ဒီကနေ့မနေ့မှာဘူးသီးတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကျေးရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကျေးရွာတွင်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့တိမ်နဲ့မှစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
ဒီမနက်မှာတော့ဘူးသီးတော်မျိုးနဲ့မြောက်ပိုင်းကနော်ဒီဝနဲ့ရုံကြီးမှာတက်ကြွဖြစ်သွားခဲ့တာရှိတယ်။အဲဒီတက်ကြွရတဲ့တော်တော်လေးပြင်းပြင်းထန်ထန်နဲ့ဖြစ်ခဲ့တယ်။ရန်သူဘက်ကနေပြီးတော့စေဦးချက်အထက်ကျောင်းတာရှိတယ်။ဟိုရန်သူကြီးကနေပြီးတော့ RCG တလက်ပါဝင်ပေါ့နော်။လက်လက်ဖြေလက်သိရမှုထားတာရှိတယ်။နောက်၆ဒီမမဘုံကြီးကြီးနောက်ဒီအခြားအစ်အုံဆောင်ကြီးကြီးတွေနော်အဲ့ဒါတွေသိရမှုထားတာရှိတယ်ဗျ။
ဒီကနေ့ဖြစ်ပေါ်တဲ့ဝနဲ့ရုံတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောဆိုထားပြီးတာကိုတိချတိပြုနိုင်ခြင်းတော့မရှိသေးပါဘူးတပ်မတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့အတွင်းရေးမှူးကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးဒါပေမဲ့ဧပြီလ3ရက်နေ့ကဖြစ်ရတဲ့ပတ်သက်လို့ကတော့ဘူးတီတောင်မြို့နယ်စိုင်းတင်ချောင်းနီးအေအေဖွဲ့ကိုတပ်မတော်ဘက်ကနှိမ်နှင်းရမှာ၎င်းတို့နဲ့အတူရှိနေတဲ့တရက်ပြင်းတဖြူချောင်းကင်းတောင်ထိတ်တူပေါက်နဲ့ဘုံညိုလက်ကျေးရွာကမွတ်စလင်ရွာသား6ဦးသေဆုံးခဲ့ပြီးကိုယ်ထိခိုက်တန်ရာရရှိခဲ့လို့စေဝါကူသပေးနေတယ်ဆိုပြီးတပ်မတော်ကနေမနေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီအဖြစ်အပျက်ကိုကုသံကြုံတွေ့ရသူထိတ်တူပေါက်ကျေးရွာသားတို့ကတော့ဝါခုတ်စကမ်းမှာပယ်လက်နဲ့ကန်ဖွဲမရှိပဲပြစ်ခတ်ခံရတာဖြစ်ကြောင်းခုလိုပြောပါတယ
်။မဟုတ်ပါဘူးပြောပြရတာပါမဟုတ်ပါဘူး။အဲ့လေနဲ့တွေ့တာကလည်းနဲ့တွေ့တာပါ။ရမကကြက်လို့မရှိဘူးသူအလုံးစမတက်တဲ့အလုံးစမတရှိနေ။ဒါမှတန်ရာခင်ရကြလို့ရှိဘူး။ချောင်းရောင်းလို့ဆိုသွားတယ်အဲ့ဒါလေလျော်လို့စေရုံမှာတင်ထားတယ်အခုပဏာရရလို့အရောဒီလိုဆိုရတယ်ဒီကပေးရမှာပါ
ထိခိုက်တန်ရာရရှိသူ14ဦးနဲ့ကဒီမနက်မှာတန်ရာရထိတ်တူပေါက်ကျေးရွာသားတို့ထပ်မံဆုံမသွားပြီလို့လဲသူကဆိုပါတယ်ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကလည်းစိုင်းတင်ချောင်းဘက်မှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့လဲပြောပါတယ
်စိုင်းတင်ချောင်းတစ်ချောင်းပေါ့နော်အဲ့ဒီမှာတော့ကျွန်တော်တို့နဲ့ဒီရခိုင်တပ်ကိုဖြစ်ပွားတာတော့မရှိဘူးဒါပေမဲ့ဗမာစစ်တပ်ကနေပြီးတော့အဲ့ဒီသူတို့မတင်ခါတဲ့တောင်တန်းတွေပေါ့နော်အဲ့ဒီဟိုချောင်းတောင်တွေအကုန်လုံးလိုက်ပြီးတော့အဲ့ဒီမှာဟယ်လီကော်ပတာပေါ်ကနေပြီးတော့ရန်တန်းပြီးတော့ပြစ်ခတ်တာကျွန်တော်တို့လည်းတိုက်ပွဲဖြစ်တာလုံးဝမရှိဘူ
းဆိုင်တင်ချောင်းသေးတာတွင်ပြစ်ခတ်မှုကြောင့်မင်းလာကိုင်းကျေးရွာကမျိုးသမီးတွေနဲ့ကလင်းငယ်တွေဟာဘူတီတောင်မြို့သူထမယုံချောင်းမှာထွက်ပြေးခိုလုံလာတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ်အ
ဲ့ဒီတိုက်ပွဲကြောင့်ဆောင်လာတယ်မင်းလာကိုင်းက3ခုကျော်လောက်ကျေးလာတယ်ဒီကလေးတွေတန်ကြားပြီးတော့ဖေဖေအဲ့ဒါ
မလာ၂၃ရက်နေ့တုန်းကလည်းဘူတီတောင်မြို့နယ်စီတောင်ရွာတွင်မှာလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား၅ဦးသေဆုံးပြီး20ကျော်တန်ရာရရှိခဲ့ပါတယ်ဒီပြစ်ခတ်မှုဟာတပ်မတော်ကလည်းရွာကိုဝိုင်းပပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုနေပေမဲ့မြန်မာတပ်မတော်ဘက်ကတော့ရခိုင်တပ်မတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ဖြစ်စဉ်ကြောင့်လို့ပြောဆိုခဲ့တယ်လို့စီတောင်ရွာတွင်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေဘက်ကတော့ငြင်းဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေနေ့စဉ်နဲ့မျှဖြစ်ပွားလာနေတယ်လို့အကြသားရီပေါ်မှာပြင်မထားတိုက်ခိုက်မှုဖြစ်စဉ်တွေတိုးပွားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ဗီဒူရီရဲ့လုံခြုံရေးချင်နေရလဲစိုးရိမ်စရာနေထမ်းမှာဖြစ်နေပါတယ်ခင်ဗျာ